တော်ရှင်များခင်ဗျာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကဦးဆောင်တဲ့အစိုးရအသစ်မှာတိုင်းဒေသကြီးရဝန်ကြီးဌာနကိုတိုးချဲ့ဖွဲ့စည်းမဲ့အစီအစဉ်ဟာပြည်ဝင်ငြိမ်းချမ်းရေးလက်နက်ကန်ပြစ်ခတ်တဲ့အဆုံးတိုက်ရေးကိစ္စတွေမှာဘလောက်ထိတွန်းအားဖြစ်လာနိုင်မှာလဲတိုင်းဒေသလက်နက်ကန်အဖွဲ့တွေနဲ့ပဲဒီမကပဲနဲ့စစ်တပ်နဲ့လည်းစစ်ဆန်ညီနေမှာတာဝန်တွေရှိတဲ့အတွက်ဒီနေရာမျိုးဘလို့ပုံကူမျိုးတွေကိုတာဝန်ပေးတင်တယ်လဲဘာတာဝန်တွေယူတင်တယ်လဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အခုနောက်ဆုံးဒီနေ့လွှတ်တော်မှာကျွန်တော်တို့တည်ရတဲ့လို့ဆိုရင်လွှတ်တော်ကိုဝန်ကြီးတွေအမည်စင်းတင်သွင်းတဲ့နေရာမှာတိုင်းနာရေးရဝန်ကြီးဖြစ်တဲ့မွန်မျိုးသားပါတီဒေါက်တာနိုင်သက်လွင်ကိုခန့်အပ်ဖို့ဆိုပြီးတော့အနယ်ရီကရွေးချယ်လိုက်တယ်လို့ကျွန်တော်တို့သိရပါတယ်ဒီအစောပိုင်းမှာတော့တချို့တိုင်းနာနိုင်ငံရေးလောကရေးပုဂ္ဂိုလ်တွေလည်းဖြစ်နေတယ်ဆိုပြီးခံမှန်းချက်တွေလည်းအမျိုးမျိုးထောက်ခဲ့ကြပါတယ်ဆိုတော့ဒီတခြားတန်းတန်းသားတွေရှိတဲ့အထက်မှာမာဒီမူရွေးတာနိုင်ငံရေးရမှန်ကန်တဲ့ရွေးချယ်မှုတစ်ခုလို့ဟိုပြောနိုင်ရလားဘာဖြစ်လို့လဲဆိုတော့တခြားရွေးကော်ဝေးမှာအနိုင်ရတဲ့နိုင်ငံရေးဟိုတန်းတန်းသားနိုင်ငံရေးပါတီအကြီးကြီးလည်းရှိနေတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဒင်းလာဆရာဦးစီစုအောင်မြင့်ရဲ့သဘောထားကိုအရင်ကြားချင်ပါတယ်ခင်ဗျာ
ကျွန်တော်စဉ်းစားတာကတော့ဒီဒေါက်တာဆုကြည်နဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအခုသူတို့ရဲ့အစိုးရအဖွဲ့ပေါ့နော်အစိုးရအဖွဲ့ဆိုတာဟိုအကုန်လုံးကိုဟိုစုံညီပြီးတော့မှကျွန်တော်တို့ခေါ်တာပါသွတ်တော်အကြီးကဲတွေရောအဲဝန်ကြီးအဖွဲ့ကြီးတွေရောနောက်ပြီးတော့မှပြည်ထောင်စုအဆင့်အဖွဲ့ကြီးတွေရောအကုန်လုံးကိုခေါ်တာပါအဲ့ဒီတဲမှာတိုင်းသားတွေအားလုံးပါဝင်ဖို့ဆိုပြီးတော့မှသူတို့ရည်ရချက်ထားခဲ့တဲ့ပုံပေါ်ပါတယ်ဒါကျွန်တော်နားလည်သလောက်ပေါ့အဲထားခဲ့တဲ့ဒီမှာသူတို့နေရာတွေဘာတွေချကြည့်တယ်ချကြည့်ပြီးတော့မှအဲ့ဒီတိုင်းသွားနေတယ်လို့ကျွန်တော်နားလည်ပါတယ်အဲ့တော့ဒီတိုင်းသားကြီးရဝန်ကြီးဌာနနဲ့ပတ်သက်လို့လည်းဟိုတရင်တွေထွက်ပေါ်လာတဲ့ဒီမှာကတော့ဟို SNLD ပေါ့နော်ရှမ်းအဖွဲ့ကသူဆိုင်ညွန့်လွင်ကိုကန်းကန်းတယ်လို့သိရပါတယ်ဒါပေမဲ့အဲ့ဒီဘက်ကငင်းပယ်လိုက်တဲ့ခါကျတော့ဒါမွန်အမျိုးသားပါတီကအခုတော့နိုင်သက်လွင်ကိုဒါခတ်လိုက်တယ်ဆိုတဲ့သဘောမျိုးကျွန်တော်တို့တွေ့ရပါတယ်ဆိုတော့ NLD ရဲ့လုံနေကင်နေရတဲ့ဥစ္စာကအခက်ခဲလဲအများကြီးကြီးပါတယ်အခုသူလုံနေတဲ့ဥစ္စာကပထမတစ်ဆင့်အနေနဲ့ပြောရရင်ပုံတရားအဖြစ်တိုင်းသားစီလုံးမျိုးရေးကိုအလေးပြုပြုကြောင်းသူဖော်ပြခြင်းနေတဲ့သဘောလို့ကျွန်တော်တွေ့ရပါတယ်ဒါပေမဲ့တကယ်တကယ်ဒီချက်ကိုပိုအရေးကြီးတာကအနှစ်သာရအားဖြင့်တိုင်းသားဒီလိုမျိုးကြီးကိုဖြစ်စေနိုင်တဲ့တိုင်းသားဒန်းလူရေးကိုဖြစ်စေနိုင်တဲ့ policy တွေချပြီးတော့မှဒီလောက်ရမယ့်ကိစ္စတွေပါ၊ငြိမ်းချမ်းရေးတွေပါဒီလောက်ရမယ့်ကိစ္စတွေပါဆိုတဲ့အခါကျတော့အခုလိုလိုဆိုတဲ့ဒါမွန်တိုင်းသားတယောက်ကိုဒီလိုမျိုးခတ်လိုက်တဲ့ဥစ္စာကိုကျွန်တော်အနေနဲ့ကတော့သဘောတူပါတယ်။ဘာလို့ဆိုတော့သူတခြားသောဟိုအနေအားတွေမှာလည်းသူတက်လည်တော့နေရာတွေချထားပြီးဖြစ်လို့အဲ့လိုကျွန်တော်နားနေပါတယ
်။ဟုတ်ကဲ့။ကျွန်တော်ဒီရခိုင်မျိုးသားကောင်စီထရီတွင်းမှုဥထုံးစော်ရဲ့သဘောထားကိုလည်းကြားချင်ပါတယ်။
ဟုတ်ကျွန်တော်မြင်တာကတော့အခုဖွဲ့စည်းလိုက်တဲ့တိုင်းသားရေးအဝန်ကြီးဌာနဆိုတာကတော့ကျွန်တော်မြင်တာ2015ခုနှစ်ကဒီချုပ်တော်မှာတည်ပြုခဲ့တဲ့တိုင်းသားခွင့်ရေးကကွေတောင်ချွေဥပဒေပေါ့နော်အဲ့ဒီဥပဒေရဖွဲ့တယ်လို့ပဲကျွန်တော်နားလေပါတယ်အဲ့ဒီဥပဒေမှာရေချက်6ရက်ရှိပါတယ်အဲ့ဒီဥပဒေတိုင်းမှာဖြစ်မယ်ဆိုလို့ရှိရင်အဲ့ဒီဥပဒေရရေချက်6ရက်ထဲမှာပထမတစ်ချက်ကတော့ပြောထားတယ်ဆိုတော့တိုင်းသားလူမျိုးများအလုံးတန်းတူညီမျှတော့ခွင့်ရေးရရှိစီရင်ဖြစ်ပါတယ်တဲ့ပြီးရင်နောက်ဆုံးတစ်ချက်မှကြတော့ပြောလဲဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေပါအခွင့်အရေးများကိုတိုင်းရင်းသားလူမျိုးများအပြည့်အဝရရှိစီရင်ဖြစ်ပါတယ်တဲ့ဆိုဒီနှစ်ခုကဘာကိုဖော်ပြတယ်လဲဆိုတော့2008ဖွဲ့စည်းပုံတောင်အောင်မှာပေးထားတဲ့အခွင့်အရေးတွေဖြစ်ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေပါအောင်မှာတိုင်းရင်းသားလူမျိုးများအားလုံးတန်းတူညီမျှတဲ့နိုင်ငံသားအခွင့်အရေးကိုရရှိစေမယ်ဆိုတော့အမှတ်ကံချက်ကမရှိပါဘူးဘာကြောင့်လဲဆိုတော့တိုင်းပြည်မှာပြဿနာဖြစ်နေရတာကကျွန်တော်တို့တိုင်းရင်းသားဒီမျိုးချင်းချင်းကြားမှာတန်းတူခွင့်ရမရလို့ဖြစ်ပါတယ်အခုကျွန်တော်တို့ဝန်ကြီးဌာနကတိုင်းဒေသရဲ့ဝန်ကြီးဌာနမှာဘယ်သူပဲခန့်ခန့်ပေါ့လေအဓိကလုတ်ပိုင်권ကအရေးကြီးပါတယ်အခုပေးထားတဲ့လုတ်ပိုင်권က2008ဘောင်အောက်မှာဆိုတဲ့ခါကျတော့ဘာမှလုပ်လို့မရပါဘူးပြီးရင်နောက်တစ်ခုကကျွန်တော်နားလေတာကဒီတိုင်းဒေသရဲ့ဝန်ကြီးဌာနကသူဥပဒေအရအခုတိုင်းဒေသဒေသတွေမှာဖြစ်ပေါ်နေတဲ့တည်ပတိပခနော်ပြည်တွင်းစစ်ကိုသူကဖြည့်ချင်းဖို့အတွက်သူ့မှာတာဝန်မရှိပါဘူးသူကတာဝန်ခံရမယ်လို့သူကအတိအလင်းတက်ထန်းချက်လည်းမရှိပါဘူးကျွန်တော်တို့သိရသလောက်ပေါ့လေသူကဘာတွေလုပ်ခွင့်ရှိလဲဆိုတော့ခုနကစာပေနဲ့ရင်းချင်းမှုရေးရာကိစ္စတွေဖွံ့ဖြိုးတိုးတက်ရေးနေသက်ဒေတာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကိစ္စတွေအဒါတွေကိုပဲအခွင့်အလမ်းပေးထားတာဖြစ်ပါတယ်ဆိုရင်လူတွေကတော့အကောင့်ဘက်ကကြည့်ကြတာကမရှိတာနဲ့ဆိုင်ရင်ရှိတာပိုကောင်းတယ်ဆိုတော့ဒီအခွင့်အရေးများတစ်ခုရလိမ့်မလား NLD ဆိုရလက်ထက်မှာတော့ပြီးခဲ့တဲ့စစ်ဆိုရနဲ့ဆိုင်ရင်ပို့ပြီးတော့မှမျှော်လင့်ချက်ရှိနိုင်တယ်ဆိုတော့အကောင့်ဘက်ကချုပ်မြင်ပြီးတော့မှအဲ့လိုမျိုးချုပ်မြင်ပြီးကျွန်တော်တို့အပေါင်းလက္ခဏာဆောင်တဲ့ပုံစံမျိုးပြောနေကြတာပဲများပါတယ်။လက်တွေ့မှာတော့ကျွန်တော်အနေနဲ့တွေ့တာကတော့ဒီတိုင်းဒေသရဲ့ဝန်ကြီးဌာနကအခုနကပဋိပက္ခတွေကိုဖြည့်ချင်းနိုင်မဲ့နောက်ပြီးတော့မှတိုင်းဒေသတန်းတူညီတဲ့အခွင့်အရေးကိုပေါ်ဆောင်မဲ့သူ့ရဲ့လုပ်ပိုင်권ကအဲ့လောက်မရှိဘူးဆိုတာတော့တွေ့ရပါတယ်။
โอเคကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့ကိုလည်းကျွန်တော်အလှည့်ပေးခြင်းပါတယ်အရင်ဆုံးကတော့ဒီထိုင်းနိုင်ငံကကိုတီးလည်မှုကကိုတီးလည်မှုရဲ့သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့ဒီအခုအစိုးရတည်းတက်လာတယ်ဆိုတာကျွန်တော်ကြိုးဆိုပါတယ်ကျွန်တော်ပြည်သူ့ဘက်ကြိုးဆိုမှာပါတိုင်းနာအဖွဲ့အစည်းလည်းကြိုးဆိုမှာပါဖြစ်ပါတယ်ခင်ဗျာတိုင်းနာလက်နက်ကိုင်အဖွဲ့အစည်းကြိုးဆိုမှာလည်းကျွန်တော်ဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်အနေနဲ့ကတော့ဒီလိုအစိုးရမျိုးတက်လာတာကိုကျွန်တော်အတ္တမအကျိုးဆိုလို့နော်အစိုးရရဲ့လောက်ဆောင်မှုကျွန်တော်ကတစ်ချက်ကြည့်အောင်ပါဖြစ်ပါတယ်ခင်ဗျာ။ဘာဖြစ်လဲဆိုတော့ကျွန်တော်တိုင်းနာပြည်သူတွေတိုင်းနာတွေရဲ့လူလားချက်တွေကနော်ဆယ်ပြည်တော်စုစစ်မှန်တဲ့ဆယ်ပြည်တော်စုပါနော်။စစ်မှန်တဲ့ပြည်ကရက်တည်းကြီးကျွန်တော်တို့လူချင်းပါလေ။အဲ့ဒါအဲ့ဒီအတွက်ကျွန်တော်တို့ရဲ့လူချင်းအချက်ချတွေကတော့ကျွန်တော်တို့ပြည်ရင်းငြိမ်းချမ်းရေးဟိုအမှန်တမ်းကလို့ဆောင်နေတဲ့ခေါင်းဆောင်ပြောက်ပေါ်ထွန်းလာရင်တော့ကျွန်တော်တို့အားလုံးကဝန်တာဒီတိတိကျမယ်လို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ဒီ NLD စိုးရလက်ထက်မှာဒီဝန်ကြီးဌာနတွေရှော့ချပေးမယ်။တန်းသားကြီးရဝန်ကြီးဌာနအတွက်ကိုကြတော့သူတို့ထပ်တူပြီးဖွဲ့လိုက်တာပေါ့နော်။ဆိုတော့ဆရာဦးစီစောင်းအမြင်လည်းပြောပါလွန်ခဲ့အနည်း20လောက်အတွင်းမှာဒါပထမဆုံးတွေ့ရတဲ့ကိစ္စမျိုးဆိုတော့ဒီတန်းသားကိစ္စတွေကိုအလေးထားဖို့ NLD ကရည်ရွယ်ထားတယ်ဆိုတော့သိကြပါရယ်။ဒါပေမဲ့တခုရှိတာဒီသမရဦးသိန်းစင်ကူလက်ထက်မှာဆိုလို့ရှိရင်တိုင်းသားကြီးရဝန်ကြီးဆိုတာမျိုးခန့်တာမျိုးမရှိရင်ပဲဒီသမရယုံဝန်ကြီးတွေကဟိုဒီလိုတချို့ဟိုတိုင်းသားရဲ့ပတ်သက်တဲ့ကိစ္စတွေမှာတာဝန်ယူခဲ့တာမျိုးတွေရှိရယ်ဆိုတော့ထပ်ပြီးအစ်တိုးချက်ဖွဲ့လိုက်တဲ့ဝန်ကြီးဌာနနဲ့ကဘလို့ကွာခြားမှုရှိမယ်လို့နားလည်ထားတယ်လေဦးထွန်းစော်ရဲ့သဘောထားအရင်ဆွေးနွေးစီရင်ပါတယ်ခင်ဗျာ
အခုဖွဲ့လိုက်တဲ့ဝန်ကြီးဌာနကကျွန်တော်ပြီးခဲ့တဲ့ဒီ2015မှာအတည်ပြုခဲ့တဲ့တိုင်းရင်းသားလူမျိုးများဒီအခွင့်အရေးကာကွယ်ဆောင်ချက်ဥပဒေပေါ့လေအဲ့ဒီဥပဒေအရသူကဖွဲ့လာတဲ့ဌာနဖြစ်ပါတယ်အဲ့ဒီဌာနကသူကလုံပိုင်ခွင့်ကအကန့်အသတ်နဲ့ရှိပါတယ်။သူကတိုင်းရင်းသားလူမျိုးများအလုံးကိုနိုင်ငံသားခွင့်ရန်တန်းတူရရှိစေရမယ်။နောက်ပြီးတော့ဖွဲ့စည်းပုံပါအခွင့်အရေးကိုတိုင်းရင်းသားလူမျိုးများအပြည့်အဝရရှိစေရမယ်။နောက်ပြီးတော့မှတိုင်းရင်းသားရည်ကြည်မှုတို့စာပေတို့အစရှိသည့်ပြည်ပေါ်နော်အချင်းချင်းဒီချစ်ချစ်ရင်းနှီးမှုရရှိစေရေးဖွံ့ဖြိုးရေးအစရှိသည့်ပြည်ပေါ်အဲ့ဒါလေးတွေကိုကျွန်တော်ပေးထားတာကိုတွေ့ရတယ်ပေါ့နော်။နောက်ပြီးတော့မှဒီကျွန်တော်တို့ NLD အစိုးရကပြောထားတာအားလည်းပဲဒီမြေကြီးရင်းနဲ့ပတ်သက်လာရင်ဒီ NLD တို့ရမှာတောင်ဆက်သူကြီးကဥဆောင်မယ်လို့ပြောထားပါတယ်။အဲ့ဒါကြောင့်ဒီတိုင်းသားရဲ့ဝန်ကြီးဌာနကစိုက်ပေးမယ်လို့ကျွန်တော်တို့အခုချိန်ကြီးတော့နားမလည်ထားဘူးပေါ့နော်။ကျွန်တော်တို့နားလည်ထားတာကတော့တီးကြဖော်ဆောင်မယ်ရန်တရားရှိလာမယ်ဆိုတဲ့သဘောထားမျိုးကျွန်တော်တို့နားလည်နေပါတယ်။ကျွန်တော်တို့ကြားသိရသလောက်ဆိုလို့ရှိရင်ဒေါက်တာပြည်မျိုးဝင်းကိုဒီတာဝန်ပေးထားတယ်ပေါ့လေ။ရပင် MPP လိုမျိုးနေရာလိုမျိုးဖြစ်မလား။အဲ့တဲ့မျိုးတဲ့နေရာဖြစ်မလားအဲ့ဒါတော့ကျွန်တော်တို့မသိသေးဘူးပေါ့။အတိအကပြောတာတော့တောင်ဆက်သူကြီးကဥဆောင်မယ်လို့ပြောပါတယ်။အဲ့တော့ကျွန်တော်တို့ဒီတိုင်းတိုင်းရဝန်ကြီးဌာနကအဲ့လောက်ဒီအပြင်းကြီးကိုပြောလဲလို့မရတဲ့အနေအထားမျိုးရှိတယ်ဆိုတဲ့အနေအထားကိုကျွန်တော်ကကြေညာခြင်းဖြစ်ပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ဆရာဦးစီသူအောင်မြင့်ရဲ့သဘောထားခင်ဗျာကျွန်ဒီဝန်ကြီးဌာနတိုးချဲ့လိုက်တယ်ဆိုတော့အရင်ကဒီဦးအောင်မင်းတို့ကလုပ်ခဲ့တဲ့သမရယုံဝန်ကြီးတွေတာဝန်နဲ့ဘလောက်ချားနှမှုရှိနိုင်လဲဘလောက်ဒီအခန့်ကဏ္ဍကွာခြားမှုရှိနိုင်လဲလို့မျှော်မှန်းတာလဲ
။အဲ့ဒါကတော့ခုနကဟိုဟာပြောတဲ့ဥစ္စာကိုကျွန်တော်ဟိုလက်ခံပါတယ်အတိုင်းအတာတစ်ခုထိဘယ်လိုလဲဆိုတဲ့အခါကျတော့ဒီအချိန်တွင်မြန်မာမှုဆိုင်ရာအခွင့်အရေးမရတဲ့ကိစ္စတွေအများကြီးရှိပါတယ်။စီးပွားရေးပြဿနာတွေခုနကတော့လို့ဟိုဒီမျိုးစာပေယဉ်ကျေးမှုဆိုင်ရာပြဿနာဓာတ်မှုမြန်မာမှုမရှိမှုတွေစစ်ရေးဆိုင်ရာကိစ္စတွေအဲ့လိုမျိုးခေါင်းစဉ်တွေအများကြီးရှိပါတယ်။အဲ့ဒီခေါင်းစဉ်တွေအများကြီးအောက်မှာမှခုနကတော့လို့တကယ်တမ်းကြီးမှာအရေးကြီးတဲ့ဒီတက်ပွဲတွေဖြစ်နေတဲ့ငြင်းငြင်းရေးတွေမဖြစ်ဘူးပါညာဆိုတဲ့ကိစ္စတွေကိုဖြေရှင်းမှာတော့ဟုတ်တယ်ဒေါက်တာစုကြည်ကိုယ်တိုင်ဥဆောင်ပြီးတော့မှသူလုပ်သွားဖို့လိုတယ်ဒါတကယ်အရေးကြီးတဲ့ကိစ္စပါပဲ။အဲဒီလိုဟာမျိုးကိုတော့ကျွန်တော်တို့လိုတိုင်းသားကြီးရဝန်ကြီးဌာနကိုသွားပြီးတော့အထားလိုက်မယ်လို့တော့ကျွန်တော်တို့မပြောလို့နိုင်ပါဘူး။ဒါတော့မှန်ပါတယ်။ဒါပေမဲ့အဲ့ဒါကနိုင်တယ်မြင့်တယ်မဟုတ်ပါဘူး။တိုင်းသားတွေရဲ့အခွင့်အရေးတွေကိုဓာတ်မှုဖြစ်ဖို့ပေါ်ဆောင်တဲ့စီမှာကျွန်တော်တို့ကငြင်းငြင်းရေးပေါ်ဆောင်တဲ့ဥစ္စာကတက်တက်သွားပါလိမ့်မယ်။အဲ့ဒီမှာကြားတဲ့အခါကျတော့တိုက်ပွဲဖြစ်ပေါ်နေတဲ့ကိစ္စအထိကိုသူကကြီးကျယ်တယ်။အဲ့ဒီဥစ္စာကိုဖြည့်ရှဲရပါလိမ့်မယ်။အဲကျန်တဲ့ကိစ္စတွေကြတော့အများကြီးပါ။တိုင်းသားဒေသတွေမှာကျွန်တော်တို့ကပြောသလိုကိုယ့်ရဲ့စာပေကိုယ့်ရဲ့လူမျိုးဟုတ်ကဲ့ပြန်လာဒီအများကြီးရှိနေတဲ့ကိစ္စတွေကိုဓာတ်မှုရရအောင်လုပ်နိုင်မယ်ပြီးတော့မှစီးပွားရေးရဓာတ်မှုရရအောင်လုပ်နိုင်မယ်အဲပြီးတော့မှနောက်တခြားသောကိစ္စတွေရှိပါတယ်ကျွန်တော်စံမတော်ထဲမှာဆိုရင်လည်းတကယ်တော့ဗမာလူမျိုးနဲ့ဒါဗုဒ္ဓဘာသာတွေတော်မူတဲ့ကျွန်တော်တို့ဟိုစံမတော်ဖြစ်နေတဲ့ကိစ္စတွေလည်းအများကြီးရှိပါတယ်အဲဒီလိုနေရာမျိုးတွေမှာတကယ်ပြည်တော်စုစံမတော်ဖြစ်လာအောင်အဲခုနကလိုတိုင်းသားဓာတ်မှုညီမျှမှုရှိတဲ့စံမတော်တွေဖြစ်လာအောင်လုပ်တဲ့ကိစ္စမှာလည်းခုနကလိုတိုင်းသားအဲဒီဝန်ကြီးဌာနကနေပြီးတော့မှလုပ်ကင်ဆောင်ရွက်လို့ရနိုင်ကောင်းတဲ့နေရာတွေလည်းရှိလာနိုင်ပါတယ်ဟိုမတူတော့မတူဘူးပေါ့နော်ခုနကတော့လို့တိုက်ပွဲတွေရက်သေးသွားအောင်ညီငယ်လို့လောရတဲ့ကဏ္ဍနဲ့ဒီမှာတိုင်းသားဓာတ်မှုညီငယ်လို့ရတဲ့ကဏ္ဍကတော့မတူပါဘူး။ဘယ်ဟာနှိမ့်တယ်ဘယ်ဟာမြင့်တယ်ဆိုတာတော့ကျွန်တော်တို့အဲ့လိုမမြင်ပါဘူး။ဒီတိုင်းသားဝန်ကြီးဌာနဆိုတာလည်းအရေးကြီးတဲ့ဌာနတစ်ခုလို့ပဲကျွန်တော်မြင်ပါတယ်။
ဟုတ်ကဲ့ကျွန်တော်ဒီဆွေးနွေးပွဲတော့ကိုသောတာရှင်တချို့ဒီ Facebook ကနေပို့ထားတာရေကျွန်တော်အီးမေးလ်ပို့ထားတာတချို့လည်းကျွန်တော်ဖော်ပြခြင်းပါတယ်တယောက်ကတော့ကျွန်တော်ဒီမှာဟိုသူရအောင်ဆိုပြီးသူက Facebook မှာရေးထားတာတခုကိုအချင်းချင်းပြောပြခြင်းပါတယ်သူကတော့တနင်္ဂနွေလုံးညဉ့်ညဉ့်ရောက်ဖို့အဓိကဥဆောင်တင်တဲ့သူကတော့ဒေါက်တာဆန်းစုကြည်ဖြစ်ပါတယ်တဲ့သူအနေနဲ့သူဆွေးနွေးရမယ့်သူကလည်းတမန်တော်ကာဝေးဦးစီးချုပ်ဖြစ်ပါတယ်တဲ့ဟိုကာချုပ်အနေနဲ့ကလည်းတိုင်းပြည်နယ်ပြည်သူလူထုရဲ့လူလားချက်တွေကိုအတိမတ်မပြေဝဲနဲ့နေရာတိုင်းမှာလက်နက်အားကိုနဲ့ပြည်သူကတင်ရောက်တဲ့ဆွေးအောင်ကန့်လန့်တန့်နေရင်တော့ငင်းချင်းရောက်ဖို့မလွယ်ပါဘူးတဲ့နောက်တိရလည်းရှိပါသေးတယ်ကျွန်တော်တို့
ဟုတ်ကဲ့သူကဦးရဲတဲ့ဟုတ်ကဲ့ဆွေ
းမျိုးဟုတ်ကဲ့
အခုအစိုးရတင်လက်ထက်မှာဝန်ကြီးဌာနတရက်အဖြစ်ဖွဲ့စည်းထားခြင်းပြည်ထောင်စုဝန်ကြီးတဦးပေါ်ထွက်လာခြင်းနဲ့သက်ဆိုင်ရာရွေးကောက်ခံတိုင်းဒေသကြီးပြည်နယ်ဝန်ကြီးနဲ့တွဲဖက်ပူးပေါင်းဆောင်ရွက်စီခြင်းတို့ဟာအလွန်အားကောင်းစေတဲ့ဆောင်ရွက်မှုမျိုးဖြစ်စေတဲ့အပြင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ရွေးကောက်ပွဲကြီးညာစရမှာတဲ့တိုင်းရင်းသားရေးနဲ့ပြည်တွင်းငြိမ်းချမ်းရေးဆိုတဲ့အချက်နဲ့လည်းကန့်ညင်အောင်ဆောင်ရွက်ပြုလုပ်ခြင်းဖြစ်တာကြောင့်ပြည်သူအပေါ်အလေးထားကြောင်းတံပိုးထားကြောင်းနဲ့ပြည်သူမျက်နှာကိုသာဗဟုပြုထားကြောင်းသိသာထင်ရှားစေတဲ့အချက်ဖြစ်ပါတယ်တဲ့ဒါကြောင့်မလို့ခုဖွဲ့စည်းလိုက်တဲ့အစိုးရတင်မှာတိုင်းရင်းသားသမရပါရှိတယ်လို့တိုင်းရင်းသားဝန်ကြီးအဖွဲ့တစ်ဖွဲ့စည်းထားခြင်းဒီတိုင်းရင်းသားသမရအနေနဲ့ထွက်ပေါ်လာတဲ့ရွေးကောက်ခံတိုင်းရင်းသားကိုယ်စားလှယ်နဲ့တိုင်းရင်းသားအရေးကိစ္စပြည်တွင်းငြိမ်းချမ်းရေးကိစ္စဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးကိစ္စမှန်းများကိုဘလို့ပဲပုံဆောင်ရွက်မယ်ဆောင်ရွက်နိုင်ခြင်းရှိမရှိအဆိုချင်းကိုတော့ပြည်သူများအနေနဲ့လေ့လာဆောင်ကြည့်အကဲဖြတ်ဆန္ဒကြပါစို့လို့ဆွေးနွေးတင်ပြလိုက်ရပါတယ်တဲ့ရှင
်။ဟုတ်ကဲ့ကျေးဇူးပါ။နောက်တစ်ယောက်ကတော့ထက်ထက်ဆိုရေးထားသူကလည်းတန်းသားရေးရဝန်ကြီးနေရာဆိုတော့တန်းသားလက်နက်ကရဲ့တက်မလို့ပြည်သူဆန္ဒရဲ့ညှိနှိုင်းရမှာဖြစ်လို့ပြည်သူအားလုံးကိုကိုစားပြုတဲ့ပုံကောင်နဲ့ထိညှိရမှာဖြစ်တဲ့အတွက်ဒီဝန်ကြီးကပြည်သူကထောက်ခံတယ်လို့ဖြစ်ရပါမယ်။ဥမာတန်တမာရေးအရေးကြီးသလိုပြည်တွင်းငြိမ်းချမ်းရေးကလည်းနံပါတ်1လို့ယူဆပါရဲဆိုတော့ဟို NL ကတော့ပြောထားပါတယ်ဒီပြည်တွင်းငြိမ်းချမ်းရေးကိစ္စတော့ဒီတန်ရင်းသားရေးတွေသူဦးစားပေးမယ်ဆိုပြီးတော့လည်းပြောထားပါတယ်အခုကဦးထွန်းစောအနေနဲ့တန်ရင်းသားနိုင်ငံရေးသမားတူလည်းဖြစ်တယ်နောက် UNFC ရောပေါ့မှာလည်းတာဝန်ယူနေတဲ့ပုဂ္ဂိုလ်တရားဝင်လည်းဖြစ်တယ်ဆိုတော့တကယ်လို့သာတန်ရင်းသားရေးရဝန်ကြီးအနေနဲ့ဟိုလုတ်ပိုင်ခွင့်အပြင်ဟိုရှိတဲ့ရှိတတ်တဲ့အပိုင်းတွေပြောမယ်ဆိုရင်ဘလောက်တိအတူမှာလုတ်ခွင့်ရှိတဲ့တယ်လဲခင်ဗျလု
တ်ခွင့်ရှိတဲ့တာကပေါ့ကျွန်တော်တို့ဒီတန်ရင်းသားရေးရဝန်ကြီးဌာနကကျွန်တော်တို့တိုင်းပြည်မှာတိုင်းရင်းသားလို့ဆိုရမှာဗမာလက်အပါဝင်ဖြစ်ရမှာပေါ့လေနော်ဗမာအပါဝင်ဗမာမိုးတဲ့တိုင်းရင်းသားလူမျိုးများကြမှာတန်းတူညီမျှမှုကိုပေါ်ဆောင်တဲ့ကျွန်တော်တို့မူပေါ်လစီတွေကျွန်တော်တို့ချမှတ်ပြီးမှစနစ်တကျလုပ်ဖို့လိုပါတယ်အကြေးရေးများကျွန်တော်တို့ကအဲ့လိုမျိုးမလုပ်ဘူးဆိုလို့ရှိရင်ကျွန်တော်တို့ခြေခံဥပဒေမှာအတိအလင်းပြဋ္ဌာန်းပြီးမှကျွန်တော်တို့ဆောင်ရွက်လို့ရပါတယ်ဆိုဒီလိုမျိုးတိုင်းရင်းသားကြီးရဝန်ကြီးဌာနတစ်ခုအနေနဲ့ထားကြည့်တာကတော့ကျွန်တော်တို့အခုလက်ရှိရှိနေတဲ့နိုင်ငံရဲ့အခွင့်အကျင်းရ entry point ပေါ့လေနော်ထွက်ပေါက်ရှာတယ်ဝေဘောက်ထပောက်တွေရအောင်ဆိုပြီးတော့မှဖွင့်ထားတဲ့နန်းဖွင့်ပေးတဲ့တကားပေါက်တစ်ခုလိုပဲကျွန်တော်အဲ့လိုမျိုးပဲမြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆရာဦးစီသူအောင်မြင့်ရဲ့သဘောထားရောခင်ဗျအခုလက်ရှိမှာတော့ဒီအခြေခံဥပဒေအရတန်းသားရေးရဝန်ကြီးတူအနေနဲ့နည်းနည်းဆော့ဆော့လောက်ခွင့်မရှိဘူးဆိုပေမဲ့တကယ်လို့သာပေါ့လေဟိုတန်းသားရေးရဝန်ကြီးတယောက်အနေနဲ့တကယ်တာဝန်ယူတင်တာတကယ်လုပ်တင်တာတွေကဘလို့တာဝန်မျိုးတွေယူတင်လဲခင်ဗျ
အဓိကတော့ကျွန်တော်တို့နှစ်ခုစဉ်းစားဖို့လိုပါတယ်တစ်ခုကအခုတက်လာတဲ့ဒေါက်တာဆုကြည်ဦးဆောင်တဲ့ NLD အစိုးရကတိုင်းနာဒန်းလူညီညာရေးကိုဟိုတက်နိုင်ကြလောက်လုပ်မယ်ဆိုပြီးတော့မှတကယ်လို့လုပ်ခဲ့တာပါကျွန်တော်တို့ဟိုနှစ်ပြည်အများကြီးကျွန်တော်တို့တွေ့ခဲ့ပါတယ်ဒါအပြောသက်မှုကနေလုပ်ခဲ့တယ်ဆိုတဲ့ခါကျတော့သူတို့ကလုပ်ပါပါအဲ့သူတို့လုပ်မယ်ဆိုတဲ့ခါကျတော့သူတို့အစိုးရအဖွဲ့တွေမှာတာဝန်ခွဲဝေမှုရခုနကတော့လို့တိုင်းနာဝန်ကြီးဌာနဆိုတဲ့ဥစ္စာပေါ်လာတယ်ဒီတိုင်းနာဝန်ကြီးဌာနရဲ့ဝန်ကြီးကဘလောက်တိုင်းတာဒီလုပ်ခွင့်ရှိမလဲလုပ်နိုင်မလဲဆိုတဲ့ဟာတွေကတော့ကသမရကနေပြီးတော့မှသတ်မှတ်ပြီးတဲ့အပေါ်မှာပဲသူကသွားပါလိမ့်မယ်။အဲဒါတက်ပြီးမှလိုတဲ့ဟာကဒီတိုင်းသားခွင့်ရည်နဲ့ပတ်သက်ရင်ဟိုးအောက်ခြေကနေပြီးတော့မှဟိုအထက်အထိပေါ့နော်။ဥမာလက်နက်ကတိုက်ရတဲ့အဆင့်ထိကိုဟိုခွဲခြားမှုပြင်းနေမှုများလောအကြီးလို့ဖြစ်နေတဲ့ပြဿနာကိုဖြေရှင်းရမှာဖြစ်တယ်လို့ဟိုသမန်နေသားဖြစ်လဲဥမာမှတ်ပုံတင်မရတာလေးတွေကအစဟိုတိုင်းသားဆိုရင်ခွဲခြားဆက်ဆံတာအစအဲအဲ့လိုမျိုးဟာတွေကလည်းနေရာအနှံ့မှာရှိနေတဲ့အခါကျတော့ဒီလောက်များပြားလာတဲ့ဟာတွေကိုဆောင်ရွက်ဖို့ဆိုရင်ဒါဒီစုံလုံးကတော့လုံးဝဖြစ်မှာပါအဲ့လိုဒီစုံလုံးလုပ်ဖို့ဆိုတဲ့ခါကြလို့ရှိရယ်ခေါ်တော့တိုင်းသားဝန်ကြီးဟာသူကအတိုင်းတာတစ်ခုကြီးတော့ဒီလုပ်ရမှာပါတကယ်ကြီးမားတဲ့ကိစ္စကြီးတွေဖြေရှင်းဖို့ဆိုတဲ့ခါကြတော့အစိုးရအဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့ဒေါက်တာဆုကြည်နောက်ဒီတာဝန်ပေးတဲ့လူအဲ့ဒါတွေကခေါ်တော့လို့ငြင်းငြင်းကိစ္စတွေလို့တကယ်ကိုကြီးမားတဲ့ပြဿနာကြီးကိုဖြေရှင်းဖို့ကတော့သူတို့တာဝန်ယူရမှာပါအဲ့တော့ကျွန်တော်ခေါ်တော့ဟာကိုပြန်ပြီးတော့ချုပ်ပြီးတော့ပြောရရင်ဒါသမရကသတ်မှတ်ပေးမယ်ဒေါက်တာဆုကြည်တို့ကသတ်မှတ်ပေးလိမ့်မယ်ဒါပေမဲ့ဘယ်လိုပဲသတ်မှတ်ပြီးသတ်မှတ်ပြီးဒီဟာကစစ်ပေါင်း50 60ကျော်အတွင်းတိုင်းသားတွေကိုဖိနှိပ်မှုအပြင်းထန်ဆုံးကာလနောက်ပိုင်းမှာပေါ်ထွက်လာတဲ့ဝင်းဌာနဖြစ်တယ်ဝင်းကြီးတယောက်ဖြစ်တယ်ဆိုတဲ့ခါကျတော့သူကအလုပ်တွေအများကြီးလုပ်နိုင်လိမ့်မယ်လုပ်ပွင့်ခွင့်တွေလည်းအများကြီးရှိလိမ့်မယ်လို့တော့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ကျေးဇူးပါခင်ဗျာဒါတော့ကရင်မျိုးသားပါတီရဲ့မမ်းမြစ်ဆိုတာ ပါဝင်ဆွေးနွေးပြီးတဲ့ရခိုင်မျိုးသားကောင်စီကပူထွန်းစွာလင်းစာဆရာဦးစီသူအောင်နဲ့တခြားပါဝင်ဆွေးနွေးပြီးတဲ့ပုဂ္ဂိုလ်အားလုံးသူပဲချီးမြှောက်ပါတယ်ခင်ဗျာ။